SBS.
This is SBS Radio.
ကိုသိနိုင်ခင်ဗျာအခုလိုကျွန်တော်တို့ SBS Radio မြန်မာပိုင်းစီစဉ်နဲ့စကားပြောပြီးမဲ့အတွက်ကျေးဇူးတင်ပါတယ်။ပထမဆုံးအနေနဲ့ကိုသိနိုင်ကဘယ်သူလဲဆိုတာကိုသောတာရှင်တွေကိုနည်းနည်းမိတ်ဆက်ပေးပါခင်ဗျာ။
အော်ဟုတ်ကဲ့ပါကျွန်တော်သိနိုင်ပါဒီဆိုင်းမှာနေစက်မှာပညာရေးလုပ်ငန်းတွေလုပ်ပါတယ်ရှေ့ပြောင်းလူထုနောက်တိုင်းသားဒေတာပညာရေးဖွံ့ဖြိုးတိုးတက်ဒုက္ခသည်ပညာရေးတွေကိုပြုနေတဲ့သူတယောက်ပါစာလေးပါလေးလည်းရေးပါတယ်သိနိုင်မောက်ခပညာရေးနာမည်နဲ့ကျွန်တော်မောက်ခပညာရေးတင်အဓိကတယောက်နဲ့စာရေးပါတယ်နောက်ပြီးတော့ဒီ Open University Australia ပေါ့နော် Australia နိုင်ငံကနေပြီးတော့ PhD နဲ့ဒီမှာပညာတော်သင်စီအစီအစဉ်တစ်ခုဖြစ်တဲ့ဒီ online ကိုသင်တယ်မှာလည်းကျွန်တော်တောင်းဝန်ထောက်ရပါတယ်အဓိကတော့ဒီ online degree program ကိုကျွန်တော်တို့ရှေ့ဆက်ပညာသင်ဖို့ခက်ခဲရှိပြီးတော့တက္ကသိုလ်ပညာရေးဝန်ထမ်းဖြစ်တဲ့တိုင်းသားဒေသနဲ့ရှေ့ပြောင်းလူထုတို့ကိုရည်ရည်ပြီးတော့ဒီအစီအစဉ်မှာ what degree ဒီကျွန်တော်တို့ကြီးမှာဟုတ်ကဲ့ပ
ါဟုတ်ကဲ့အဲ့ကိုသိနိုင်ကဒီ open university australiaအစီအစဉ်မှာပါဝင်လောက်ကင်နေတာဘလားလောက်ရှိပြီးတော့နောက်ကိုသိန်းနိုင်ငံဒီထိုင်းနိုင်ငံရောက်နေဘလားလောက်ကြာပါပြီလဲ
ကျွန်တော်ကတော့ဒီမှာအော်စတြေးလျမှာကျောင်းသက်သက်ပြီးတော့ပြန်လာလုပ်နေတာဆိုလို့ရှိရင်ကျွန်တော်13နှစ်ခန့်မှာရှိပါပြီ။ကျွန်တော်အော်စတြေးလျကျောင်းသားအဟောင်းတယောက်ပါ။ခဏမှနေစကားနေအော်စတြေးလျအစီအစဉ်နဲ့ကျွန်တော်အော်စတြေးလျမှာကျောင်း community သက်သက်ပြီးတော့ဒီနေသက်ဒေတာတွေကိုပြန်လာလုပ်ခဲ့တာ2030ရပါဆိုတော့13နှစ်ကျော်ရှိလာပါပြီ။ဒါတော့ဒီ Open University Australia ရဲ့အစီအစဉ်ကတော့လွန်ခဲ့တဲ့2008ကနေစတင်ကြတာပါ2008ခုနှစ်အကုန်လုံးမှာမြန်မာကျောင်းသား25ဦးကိုပညာတော်သင်ဆုပေးမယ်ဆိုတဲ့အစီအစဉ်နဲ့ပါကိုယ့်ရဲ့မူလဒီ community ပေါ့နော်ဘလူးဖွဲ့စည်းလူ့သားဝန်မှာနေထိုင်ပြီးတော့နှောက်ခွာကြရမလို့ပဲနဲ့အရေးပေးနေတဲ့ Australia တက္ကသိုလ်တွေကဖွဲ့တင်တဲ့လူတက်ရောက်နိုင်ဖို့အတွက်ဖွင့်လန်းလေးကိုဖန်တီးပေးကြတာပါကျွန်တော်တို့ဒီစီစဉ်ရအောင်ခုဆိုလို့ရှိရင်ရှင်းနေကြကြတော့ကြာခဲ့ပါပြီ
အဲ့တော့ဒီကိုသိန်းနိုင်ကဩစတြေးလျမှာဩစိတ်နဲ့လာတော့ကဘယ်ယူနီဗာစီတီမှာဘာပညာရေးသင်ခဲ့ပါလဲ
ကျွန်တော်မြန်မာရှိတဲ့ RMIT တက္ကသိုလ်မှာဝေဒနန်တက်ခဲ့ပါတယ်သိပ္ပံပွဲရခဲ့ပါတယ်နောက်ပြီးတော့ကျွန်တော် Monash တက္ကသိုလ်မှာပညာရေးဘွဲ့လွန်ပညာရေးသင်တန်းပေါ့နော်ကျောင်းကျလာခြင်းရခဲ့ပါတယ်နောက်ဒီဘွဲ့လွန်သင်တန်းလည်းတက်ခဲ့ပါတယ်Monash တက္ကသိုလ်မှာပြီးတော့ကျွန်တော် RMIT မှာပြန်ပြီးတော့မဟာပညာရေးဘွဲ့ကိုကျွန်တော်တက်ရောက်လေ့လာခဲ့ပါတယ်။ပြီးတော့မဟာပညာရေးဘွဲ့ကိုကျွန်တော် thesis လုပ်ပြီးတော့ရခဲ့ပါတယ်။ RMIT တက္ကသိုလ်နဲ့ Monash တက္ကသိုလ်ကပညာရေးဘွဲ့ကိုရခဲ့ပါတယ်။ပြီးတော့ Australia မှာကျွန်တော်နှစ်နှစ်လောက်ကျောင်းဆရာတောင်းဝန်လည်းထမ်းဆောင်ခဲ့ပါသေးတယ်။ဒီဘက်ကပြန်မလာဘူးမလုပ်ချင်ပါဘူး
။ဟုတ်ကဲ့။အဲ့တော့ဒီကိုသိန်းနိုင်ကနေဆက်ပေါ်လေထိုင်းမြန်မာကိုမပြန်ခင်တည်းကဒီ Australian Open University Australia နဲ့အဆက်အသွယ်ရပြီးတော့ဒီအစီအစဉ်တွေကိုနေဆက်မှာသွားလောက်တာပါလား
အဲ့လိုတော့မဟုတ်ပါဘူးကျွန်တော်ဒီနေဆက်မှာလာတဲ့အချိန်က Open University Australia ရဲ့ပြည်တော်ဒီစုစီရင်မစားတင်ရသေးပါဘူးကျွန်တော်ပထမ Australia ကိုလာတဲ့အချိန်ကတော့ Australian Education Union ပေါ့ Australia Federal Branch ကပါဒီ Australia ကျောင်းဆရာဆရာမများသမဂ္ဂပေါ့လေသူတို့ရဲ့ဒီနေ့သူကတနာလုပ်ငန်းတချို့နဲ့ကျွန်တော်မြန်မာနိုင်ငံပညာရေးသူကတနာလုပ်ငန်းတချို့နဲ့ကျွန်တော်နေဆက်ကိုပြန်လာခဲ့ပါတယ်။ပြီးတော့မှကျွန်တော်ဒီဆက်မှာထိုင်းမြန်မာနေဆက်မှာမြေသားချင်းမိုင်းနဲ့ပညာရေးကော်မတီပေါ့လေဒီတိုင်းသားဖွဲ့စည်းဒီမိုကရေစီအားကြီးနဲ့ဖွဲ့စည်းထားတဲ့ဖွဲ့စည်းမှာအလက်တာဝန်ယူပြီးတော့2008မှာဒီ Open University Australia ရဲ့ပညာတော်ဒီစီစဉ်မှာတောင်းထမ်းဆောင်ခဲ့ပါတယ
်။ Okay.ဒီ Open University Australia ရဲ့အစီအစဉ်တွေကိုနည်းနည်းလေးရှင်းပြပေးပါဘလို့ကျောင်းသားတွေရွေးတယ်ဘလို့ကနေပြီးသူတို့ဘလို့ selection လုပ်တယ်ဆိုတာတွေကိုပေါ့လေ
ဟုတ်ကဲ့ပါဒီ Open University Australia ကကျွန်တော်တို့နှစ်စဉ်တော့ကျွန်တော်တို့ပညာတော်သင်စီပေးနိုင်ပါဘူးသို့တော်လည်းပဲမြန်မာကျောင်းသားအယောက်30ပေါ့လူရဲ့3နှစ်မှာ25ယောက်ထပ်တူပြီးတော့စစတုန်းက25ယောက်နဲ့စတင်ခဲ့တယ်2000နဲ့အတော့မှကျွန်တော်တို့အရေးအတွက်30အထိပြင်းပြင်းခဲ့ပြီးတော့ဒီကျောင်းသားတွေပွဲရသွားတယ်ဆိုလို့ရှိရင်နောက်ဒီအစ်စ်တွေခေါ်ပါတယ်ဆိုတော့အများတန်းကျွန်တော်တို့ဒီမှာကျောင်းသားအယောက်30ကဒီတက်ရောက်လေ့လာခဲ့လေ့လာကြတယ်ပေါ့ဆိုတော့ဒီမှာတက်ရောက်ခွင့်ရဖို့ကကျွန်တော်တို့ဦးစားပေးဟိုသာဒေတာနဲ့နေနေရတော့ရှေ့ကျောင်းဒေတာဒုက္ခတဲ့စခန်းနဲ့တိုင်းသားနေနေပေါ့နော်ပြည်တွင်းတိုင်းသားနေစုံနေကြနေဆက်ပြီးရင် ထိုင်းသားဒေသတွေရဲ့ထိုင်းနိုင်ငံမှာရှိတဲ့ဒီမျက်စက်ဒေသရှိကြောင်းဒီမျိုးဖွဲ့စည်းတွေပေါ့လေ။နောက်ဒီဒုက္ခတဲ့ပြည်သူလူထုဆိုဒီသူတို့အတွက်စင်ကာပူတင်စုအစီအစဉ်အနေနဲ့ကျွန်တော်တို့ကဟိုတိောက်ထားတာပါ။အော်စတြေးလျနိုင်ငံရဲ့ဒီ Open University of Australia မှာစက္ကူကြီးခုနှစ်ခုပါဝင်ပါတယ်။ဒီ Griffith တို့ Macquarie Monash နောက်ပြီးတော့ဒီ University of South Australia Curtin Faculty ပေါ့နော်။အာနောက်ပြီးတော့ Model ဆိုတော့အစရှိတဲ့ဒီစက္ကူကြီးခုနှစ်ခုနဲ့တခြားသော institution တွေစုပေါင်းထားတဲ့ပညာရေးဒီ online ပညာရေးအစီအစဉ်ကြီးတစ်ခုဖြစ်ပါတယ်။ဆိုတော့ဒီတခြား Australian ကျောင်းသားတွေနေဒီသူတို့ကတယောက်လေးလာဆွေးနွေးကြတယ်၊ကွဲတင်တန်းနေမှာပေါ့နော်။ဆိုတော့ကျွန်တော်တို့ကအာကျောင်းသားတွေကိုသုံးနာပြောတဲ့ဒီလူခွဲကြီးပေါ့ net data နဲ့တိုင်းရင်းသားဒေတာတွေကယူချဲ့တယ်။အနည်းဆုံးတော့ပညာရှင်ချင်းအမြင်တော့ဒီ post stand training လို့ခေါ်တာပေါ့နော်။ stand ပြီးတော့နောက်ထပ်တစ်ဆင့်တစ်ဆင့်ပညာရှင်တစ်ခါကြီးရဲ့ဒီဖြစ်ပြီးတော့အင်္ဂလိပ်စာလည်းပဲဒီ upper intermediate အဆင့်လောက်ပေါ့။အော်ရောက်ရှိထားတဲ့ဒီနောက်ဒီ community ထဲမှာလည်းလုပ်တဲ့အနည်းဆုံး2-3 လောက်ရှိထားတဲ့သူတွေရှေ့ဆက်ပညာသင်လို့တက္ကသိုလ်ပညာရေးအတွက်အခက်အခဲရှိနေတဲ့အာအငယ်တန်းကောင်းဆောင်ပိုင်းပေါ့။သူတို့ကျွန်တော်တို့ဥစားပြပါတယ်နော်ပစ္စတဲမှာလည်းပဲအကြောင်းမျိုးကြောင့်ဒီ community ကိုတော့ခေါ်ပြီးတော့တချို့တခြားနိုင်ငံတွေမှာတက္ကသိုလ်မှာသွားရောက်တက်ရောက်ဖို့အခက်အခဲရှိခဲ့တဲ့ပညာရေး design design နဲ့ဆက်ဒီတာတွေမှာလုပ်ရင်းနဲ့အသက်ကြီးသွားတဲ့တာဝန်ရှိတဲ့သူတွေလည်းကျွန်တော်တို့ကပညာတော်တင်ဆွေးနွေးနေရှိနေပါတယ
်ဟုတ်ကဲ့အဲ့တော့ဒီကျွန်တော်တို့ဒီမြန်မာပြည်ထဲမှာပေါ့လေဒီစစ်ဆိုတာလက်ထက်တွေမှာဒီအင်္ဂလိပ်စာသင်ကြားမှုကအရန်နိုင်ကြရဲ့အတွက်တော်များများအင်္ဂလိပ်စာမလိုက်နိုင်ကြပါဘူးအဲ့တော့ကိုသိန်းနိုင်တို့ဒီလိုရွေးချယ်နေရမှာဒီလူတွေရဲ့အင်္ဂလိပ်စာရဲ့အဆင့်ကဘယ်လောက်ရှိပါလဲသူတို့အဆင့်မီပါလားဒီတက်ကသူတွေ
မှာ entry level ပေါ့လေဝင်ဖင်းနေရတော့ကျွန်တော်တို့အနည်းဆုံးတော့ဟို IELTS အနေနဲ့ဆိုလို့ရှိရင်တော့ IELTS မှာ 6.0 လောက်ရှိဖို့လိုအပ်တယ်ဟိုဆိုတဲ့ကေလိုအပ်ချက်ပေါ့အပူ requirement တော့ဒါမှမဟုတ်လို့ရှိရင်လည်းဒီ apply intermediate လောက်ပေါ့နော်သို့တော်လည်းပဲဟုတ်ကဲ့အပိုင်းတာမီဒီလောက်ရှိတဲ့ဆိုလို့ရှိရင်ကျွန်တော်တို့ကအနည်းဆုံး3လကနေ6လဒီ orientation color ပေါ့နော်သိကြည့်ရပြီဆိုရင်အင်္ဂလိပ်စာလေ့လာမှုနဲ့နောက်ဒီ study scale လို့ training ကိုကျွန်တော်တို့က local မှာရောဒီ online ရောဆက်ပြီးတော့ဒီလိုအရေးချင်းပေးပါတယ်ဟုတ်ပါတယ်အင်္ဂလိပ်စာခက်ခဲတာအများကြီးရှိတယ်မြန်မာနိုင်ငံပညာရေးနဲ့ဆက်ပညာရေးကထပ်လာတဲ့ကလေးတွေရဲ့မြန်မာစင်နာအော်စတြေးလျနိုင်ငံတက္ကသိုလ် direct တက်ရောက်ဖို့အတွက်အခက်အခဲရှိတဲ့ရှိနေသေးပဲဖြစ်ပါတယ်။အဲ့အတွက်ကျွန်တော်တို့ဒီ3လနဲ့6လလောက်အနည်းဆုံး apply intermediate အဆင့်လောက်ရှိထားပြီးရဲ့ပို့ဖို့လေ့လာထားတဲ့ကျောင်းလူကျောင်းသားတွေနောက်ထပ်3လ6လလောက်စင်နန်းတွေပြီးပါသေးတယ
်။ Okay ခုနဒီကိုသိန်းနိုင်ပြောရတဲ့အဲမှာ online နဲ့ပါတယ်လို့ပြောပါတယ်။ဒီ online ကြတော့ဒီလိုတိုင်းသားဒေတာတွေနေရာမှာနောက်ရွှေပြောင်းလုံသမားရဲ့နေရာမှာကျွန်တော်တို့ဒီ internet connection တွေရှိပါလ
ားကျွန်တော်တို့အစပိုင်းနေ့ဒီမှာတကယ်အများကြီးရှိခဲ့ပါတယ်ဒီဒါပေမဲ့ဒီထိုင်းနယ်စပ်မှာအခြေစိုက်တဲ့ဘူဂျီရီပေါ်လေနေတော့စေခံပါဝင်တခြားသောလူမှုဖွဲ့စည်းတွေကကျွန်တော်တို့ကူညီပေးမှုရှိတယ်ဝိုင်းရံမှုရှိတယ်နိုင်ငံတကာ volunteer organization တွေနဲ့ဆက်ဆက်ပြီးတော့ထောက်ပါတယ်ဆိုဒီဖက်ပိုင်းနေ့ဒီမှာတော့ထိုင်းနယ်စပ်မှာရှိနေတဲ့ newဒီဓာတ်တွေမှာတော့စေတနာအများကြီးမရှိပါဘူး။သို့တော်လည်းပဲဒုက္ခသက်စခန်းတွေနဲ့ဒီရင်းဒေတာတွေမှာတော့အခုချိန်ထိဒီ internet access ကအများကြီးခက်ခဲရှိနေဆဲပဲဖြစ်ပါတယ်။ဆိုတော့ဒီရင်းမှာတော့နည်းနည်းလေးတိုးတက်လာတဲ့သဘောလေးတော့ရှိတယ်။တိုင်းသားဒေတာတွေမှာ internet access ကနည်းနည်း line ပိုကောင်းလာတယ်ပေါ့လေ။ဆိုတော့ကျွန်တော်တို့က internet ကအများတန်းတော့လည်းလိုအပ်တာတော့မဟုတ်ပါဘူး။ဟိုပုံမှန်သင်တန်းတွေမှာတစ်ပတ်ကို6နာရီ8နာရီလောက်ပေါ့ internet access ကောင်းကောင်းရတဲ့ဆိုရင်study material တွေ download လုပ်မယ် online participation မှာ discussion board တွေမှာဆွေးနွေးခိုင်းနေပြီးတော့သူတို့လေ့လာလို့လုံလောက်ပါတယ်6နာရီကနေဝင်ကျင်လောက်နာရီလောက် internet access ရတယ်ဆိုရင်ဆိုတော့ဒီ time နဲ့ set data တွေမှာတော့အများကြီးပဲအသင့်တီးပဲပြည်လာပါတယ်ဒီ profile hit တွေမှာတော့ပြည်တွင်း data တချို့မှာတော့အထူးသဖြင့်တော့ဒီ network data တွေမှာတော့ internet access ကခက်ခဲရှိနေတော့မှာပဲ
โอเคအဲ့တော့ဒီကျွန်တော်တို့ဒီတိုင်းသား data တွေမှာအဲ့ကကြောင်းတက်ဖို့ပေါ့လေအရေးချင်းလည်းရှိတယ်အဲ့မှာလည်းရှိနေရဆိုလို့ရှိရင်သူတို့ကိုရွေးချယ်ဖို့အတွက်အဲ့တိုင်းသား data တွေထိသွားရောက်ပြီးတော့သူတို့ဒီကြောင်းသားရဲ့နဲ့ဓာတ်ရိုက်ကိုယ်တိုင်သွားတွေ့ပါလားမဟုတ်ဘဲနဲ့ဘလို့များရွေးချယ်ပါလဲဟုတ်
ကျွန်တော်တို့ကတော့ရွေးချယ်မှုအစီအစဉ်မှာတော့ဓာတ်ရိုက်သွားတွေ့ပါတယ်မြေမြေကိုကျွန်တော်တို့သွားပြီးတော့ရွေးချယ်တာဖြစ်တယ်နောက်ဒီနေ့တော့ဒီစရာကြီးဆိုလို့ရှိတယ်ကျွန်တော်တို့ပုံမှန်တိတိကျကျမှုရှိပါတယ် internet access ပဲလေဒီကနီးဆက်ရမျိုးကြီးတွေမှာပေါ့လေမြို့ငယ်မြို့ကြီးတွေမှာများသောအားဖြင့်ဒီလိုက သုံးရခဲ့တာမျိုးရှိပါတယ်အခုကနည်းနည်းတော့ပိုအဆင်ပြေပါတယ်ဒါပေမဲ့အချိန်နည်းနည်းကောင်းလာတော့လေဒါပေမဲ့ဟိုကျွန်တော်တို့ခုနကဒီအွန်လိုင်းပညာရေးစတဲ့ကြောင့်သူတို့တော်တော်လေးဟိုကျူးသားတဲ့သဘောလည်းရှိပါတယ်အော်စတြေးလျတက္ကသိုလ်ရဲ့ဒီအရေးတွေးပေါ့နော်အပြည့်ပေါ့ပုံမှန်ကျောင်းတက်နေရဲ့အော်စတြေးလျမှာပုံမှန်တက္ကသိုလ်တက်ရောက်နေရဲ့ကျောင်းဥကျောင်းသားတွေနဲ့တပုံစံနဲ့တပြိုင်နဲ့လည်လာကြရတဲ့ပုံစံနဲ့ဖြစ်တယ်ဒါဒီ online ဟိုအတုံးချနေရောပေါ့နော်ဒီ virtual classroom မှာသူတို့တက်ဆိုင်ရာ tutor lecturer ရင်းလဲပုံမှန်ဆွေးနွေးခန်းကြီးဝင်ရပါတယ် tutorial တွေလည်းသူတို့တက်ရတယ်ပေါ့နော်ဆိုတော့ဟိုအဲ့ဒီဟာကြီးပြောလို့ online အများကြီးလိုအပ်တဲ့သဘောရှိရယ်ဆိုတော့ဒီ fan မှုတွေမှာတော့ကျွန်တော်တို့ဒီ online ကအရင်ပြည်လာတယ်လို့ပြောရမှာပါ online ကတော့အများကြီးတိုးတက်လာတဲ့အင်ထာရှိပါတယ်ခိုင်းမြန်မာနေစမှာပေါ့အစားပိုင်းတွေမှာတော့တကယ်ကြီးရှိခဲ့တယ်အဲ့ကျွန်တော်တို့ကဒီ support အနေနဲ့ပေါ့ academic support ပေါ့သူတို့ကျွန်တော်တို့ဒီကျောင်းသူကျောင်းသားတွေကို on site ပေါ့ကျွန်တော်နဲ့ကျွန်တော်ပါဝင်နိုင်ငံခြားသားဆရာတွေရော local volunteer တွေရောပေါ့အင်္ဂလိပ်စာနောက်ပြီးတော့သူတို့တက်ရောက်နေတဲ့သင်တန်းပွဲသင်တန်းအမျိုးအစားပေါ့လိုက်ပြီးတော့ကျွန်တော်တို့တက်နိုင်တလို့tutorial assistant လိုမျိုးတွေပေါ့နော်သူတို့ရဲ့ဖြည့်ရှုလေ့လာမယ်စာအုပ်စာတမ်းတွေနဲ့ပတ်သက်ပြီးတော့ဖြည့်ရှုရမယ့်အကြောင်းအရာတွေမှာကျွန်တော်တို့ဝိုင်းဝန်းပြီးတော့သင်ပြကူညီတာမျိုးတွေလည်းလုပ်ပါတယ်
SBS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10:00နာရီမှာနှာစင်နိုင်ပါတယ်။နှာစင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်။ Radio, Digital TV, Online, ဒါမှမဟုတ် SBS Radio App ကနေတစင်နှာစင်နိုင်ပါတယ်။ SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်။